Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေမတ်လ9ရက်နေ့တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်မကတော့ဆုမြတ်မော်ပါရှင်ယူကရိန်းနိုင်ငံရဲ့ပိုင်နက်ကိုတလက်မမအလုံးဝအဆုံးရှုံးခံမှာမဟုတ်ဘူးလို့ယူကရိန်းခေါင်းဆောင်တွေကပြောလိုက်ပါတယ်တခါပြန်တန်းနေစင်မှာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပေါ်မှာခိုးယူထားတဲ့ passport ဒါမှမဟုတ်ရင်မတင်ကားပွဲစာရွက်စာတမ်းအတုတွေကင်ဆောင်ခဲ့ကြသူ၄ယောက်ဟာဘယ်သူတွေလဲဆိုတာကိုစုံစမ်းစစ်ဆေးနေကြပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်မိုးဖြူနဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်တနိုင်ငံလုံးအပြည့်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့ဘလောက်အထိခရီးပေါက်နေပြီလဲဆိုတာကိုသတင်းတွေကြေညာပြီးမှအရင်ဆုံးကြားကြရမှာပါ
ကျွန်တော်တို့နှစ်ဖက်ကနေ၉ဦးစီပါတဲ့အလုပ်ဖွဲ့တွေတစ်ဖွဲ့ဖွဲ့ပြီးတော့တရားစင်ကတက်ဖြစ်အောင်လို့လုပ်ဖို့ဆိုတော့ဒီနေ့ကျွန်တော်တို့သဘောတူတယ်ဗျဒါတော့ဒီနေ့ဆွေးနွေးပွဲရဲ့
မြန်မာငြိမ်းချမ်းရေးစင်တာကဦးလှမောင်ရွှေရဲ့ပြောကြားချက်ပါမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ကုလလူ့ရေးရန်ပုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ဂျဲနက်ဂျက်ဆန်နဲ့တွေ့ဆုံမေးမြန်းထားတာကိုကြားကြရမှာပါတကြီးစကားအစီအစဉ်မှာတော့နိုင်ငံရေးသိပ္ပံဖြစ်ဖတ်သင့်တဲ့စာအုပ်တွေအကြောင်းဆရာမောင်ဆန်းကြီးကပြောပြပေးမှာဖြစ်တယ်လို့သောရရှင်တို့ VOE ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုပြန်ကြားပေးမှာဖြစ်တယ်လို့တည်တချင်းလက်ဆောင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံရဲ့ပိုင်နက်ကိုတလက်မမအဆုံးရှုံးခံမှာမဟုတ်ဘူးလို့ဝန်ကြီးချုပ်အာဆန်ညင်ယာဆန်ညုတ်ကပြောကြားလိုက်ပါတယ်KF မြို့တော်မှာကျင်းပတဲ့ဒီအကြောအမော်ယူကရိန်းကဗျာဆရာကြီးတာရက်စ်ရှက်ရှန်ကိုရဲ့အနှစ်200ပြည့်မွေးနေ့အထိမ်းအမှတ်ပွဲမှာဝန်ကြီးချုပ်ကအဖေရေအဖိုးရေသွေးမြေကြားခဲ့တဲ့ဒီမြေကိုတလက်မှအဆုံးရှုံးမခံဘူးလို့ပြောခဲ့ပါတယ်အခြေအနေပိုပြီးတော့တင်းမာနေတဲ့ယူကရိန်းတောင်ပိုင်းခရိုင်းမီးယားဒေသကပြဿနာတွေနဲ့ပတ်သက်လို့အစစ်မြင့်ဆွေးနွေးဖို့အတွက်ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းကျရဲ့အမေရိကန်ကိုတူသွားမယ်လို့လည်းပြောကြားခဲ့ပါတယ်ဆွေးနွေးမယ်ဆိုတာကိုအင်ပီရိုကလည်းအတည်ပြုပါတယ်ယူကရိန်းမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်စေခဲ့တဲ့ဆန္ဒပြပွဲတွေကိုဦးဆောင်သူတယောက်ဖြစ်တဲ့ Vitali Klitschko ကတော့ယူကရိန်းရဲ့ပိုင်နက်ကိုကာကွယ်သွားမယ်လို့လည်းပြောကြားခဲ့ပါလေ။နိုင်ငံရဲ့အရှေ့ပိုင်း Donetsk မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာယူကရိန်းအနေနဲ့ကိုယ့်ရဲ့တီးခြားလွတ်လပ်မှုကိုအတက်နိုင်ဆုံးကာကွယ်ရမယ်လို့ Vitali Klitschko ကပြောသွားပါတယ်။ Donetsk မြို့မှာပဲရာနဲ့ချီတဲ့ရုရှားလှူလာသူတွေက Kiev မြို့ကယူကရိန်းအစိုးရရဲ့အုပ်ချုပ်မှုအောက်ကနေပြီးတော့တီးခြားလွတ်လပ်ဖို့လှူလာတယ်လို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲကိုပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသအပေါ်ရုရှားတပ်တွေရဲ့ထိန်းချုပ်မှုတွေပိုပြီးတော့လုပ်နေပါတယ်ရှင်
။ American နိုင်ငံကနေပြီးပိုပြီးအလွယ်တကူနဲ့သဘာဝဓာတ်ငွေတွေဝယ်ယူနိုင်မယ်ဆိုရင်ရုရှားကိုလောင်စာအတွက်မိခိုနေရတဲ့အခြေအနေရှော့ချနိုင်မှာမို့သဘာဝဓာတ်ငွေရောင်းချပေးဖို့အတွက်အမေရိကန်နိုင်ငံကိုဥရောပ၄နိုင်ငံကတောင်းဆိုလိုက်ပါတယ်။ဥရောပလယ်ပိုင်းနိုင်ငံတွေဖြစ်တဲ့ဟန်ဂေရီ၊ပိုလန်၊ Slovakia နဲ့ Czech ပြည်သူ့သမ္မတနိုင်ငံကတန်တမန်တွေကအောက်လွှတ်တော်ကူထဂျွန်ဘိန်းနဲ့ကိုတောင်းဆိုစာပေးပို့တာဖြစ်ပါတယ်။အမေရိကန်နိုင်ငံကသဘာဝဓာတ်ငွေရောင်းချပေးဖို့အရှိနဲ့လေပိုင်းဥရောပနိုင်ငံတွေကကြိုးဆိုကြမှာဖြစ်ပြီးတော့ဒါဟာဥရောပအရှိလေပိုင်းဒေသအတွက်အမေရိကန်နိုင်ငံရဲ့အဓိကကျတဲ့အကျိုးစီးပွားလည်းဖြစ်မယ်လို့အဲ့ဒီစာကရေးသားဖော်ပြပါတယ်။သဘာဝဓာတ်ငွေရောင်းချငွေပေးချေတာနဲ့ပတ်သက်ပြီးတော့ရုရှားနဲ့ယူကရိန်းနိုင်ငံကြားအငင်းပွားမှုဖြစ်ခဲ့တာကြောင့်ရုရှားကဓာတ်ငွေထောက်ပံ့တာကိုလျှော့ချဖြတ်တောက်ခဲ့ပါတယ်။မပေးစနိုင်သေးတဲ့သဘာဝဓာတ်ငွေဝယ်ယူရေးကြောင့်နောက်ထပ်ဖြတ်တောက်မှုတွေလည်းရှိလာအောင်မယ်လို့ယူကရိန်းအစိုးရကိုရုရှားကချင်းကြောက်ပြောဆိုပါတယ်။စနေနေ့ကတော့ဥရောပနဲ့ကမ္ဘာတလွှကအမေရိကန်နိုင်ငံရဲ့မိတ်ဆွေတွေလောင်စာအတွက်ရုရှားအပေါ်မိခွေးမှုလျှော့ချနိုင်အောင်အမေရိကန်ရဲ့တုံ့ဆိုင်နေတဲ့သဘာဝဓာတ်ငွေပို့ကုန်ကိစ္စအတွက်အ мян ဆုံးအတည်ပြုပေးဖို့စွန့်ရင်ဝန်ကြီးကိုသမ္မတဥပမာကညွှန်ကြားပေးမယ်လို့သူမျှော်လင့်နေကြောင်းမစ္စတာဘေးနာကပြောဆိုပါတယ်။ဥရောပရဲ့အခုဆောင်းရာသီကမပြင်းထန်လှလို့ပုံမှန်ဓာတ်ငွေရောင်းချမှုကိုပဲလုပ်နေပြီးတော့2015ခုနှစ်ကုန်မတိုင်ခင်အထိဓာတ်ငွေတိုးမြင့်ရောင်းချဖို့မဖြစ်နိုင်ဘူးလို့အင်ဂျီရောကတုံ့ပြန်ပြောဆိုပါတယ်
။ပြန်တန်းနေစဉ်မှာအဆက်အသွယ်ပြတ်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပေါ်ပါသွားတဲ့ထဲကခိုးယူထားတဲ့ passport ဒါမှမဟုတ်ရင်မတင်ကားပွဲစာရွက်စာတမ်းအတုတွေကင်ဆောင်ခဲ့ကြသူ၄ယောက်ဟာဘယ်သူတွေလဲဆိုတာကိုစတင်စုံစမ်းနေပြီလို့မလေးရှားသက်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဖြီးတဲ့စည်ရင်တစ်ခုလုံးကို အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဘျူရို FBI အပါအဝင်နိုင်ငံတကာစုံစမ်းရေးအဖွဲ့တွေနဲ့မလေးရှားထောက်လှမ်းရေးအေဂျင်စီတွေကပူးပေါင်းပြီးတော့စုံစမ်းစစ်ဆေးနေတယ်လို့တဲယူပို့ဆောင်ရေးဝန်ကြီးဟီရှာမူဂျင်ဟူစိန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ခရီးသည်စီးရင်ထဲမှာပါတဲ့အီတလီလူမျိုးတယောက်နဲ့ဩစတြေးလျလူမျိုးတယောက်တို့ကလေရင်ပေါ်ပါသွားသူတွေဟာသူတို့မဟုတ်ကြပဲသူတို့ရဲ့ passport တွေလွန်ခဲ့တဲ့နှစ်နှစ်ထဲကထိုင်းနိုင်ငံမှာအခိုးခံခဲ့ရတယ်လို့ပြောပါတယ်။နောက်ထပ်မတင်ငါစရာအထောက်အထားတွေကင်ဆောင်ထားသူ2ယောက်လဲလေရင်ပေါ်မှာပါသွားတယ်လို့တာဝန်ရှိသူတွေကဒီကနေ့မှပြောပါတယ်။ကွာလာလမ်ပူမြို့တော်ကနေပြီးတော့ပေကျင်းမြို့စီကိုသွားတဲ့လေရင်ပေါ်မှာခရီးသည်နဲ့လေရင်အမှုရန်စုစုပေါင်း239ယောက်ပါသွားပြီးတော့ရေဒါပေါ်ကနေလေရင်ပျောက်မသွားခင်မှာလေရင်ဟာနောက်ကျောင်းပြန်ကွေ့ခဲ့ပုံရတယ်လို့ရေဒါ signal တွေကညွှန်ပြနေတဲ့အကြောင်းကိုတာဝန်ရှိသူတွေကပြောပြပါတယ်။ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကလည်းနေရာချက်ထွင်ပြီးတော့ရှာဖွေရေးတွေကိုလုပ်နေပါတယ်။အခုအချိန်ထိတော့လေရင်ပြန်ကိုရောလေရင်ပြက်အပိုင်းအစတစ်စုံတစ်ခုကိုမှရှာမတွေ့ကြသေးပါဘူးရှင်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ25 kHz 11.665 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်းငွေနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဂျပန်နိုင်ငံမှာငရင်ကြီးနဲ့ဆူနာမီကြောင့်ဖူကူရှိမာနျူကလ িয়ার ဆက်ယုံထိခိုက်ပျက်စီးခဲ့တာ၃နှစ်ပြည့်ကနေမှနျူကလ িয়ার ဆွမ်းအင်ထုတ်လုပ်မှုကိုအဆုံးသတ်ဖို့အတွက်ထောင်ထဲချတဲ့ဆန္ဒပြသူတွေဟာတိုကျိုပန်းချန်ထဲမှာစုဝေးပြီးတော့လွှတ်တော်ကိုချီတက်တောင်းဆိုခဲ့ကြပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာဒီတိုကျိုမြို့တော်အပြင်နိုင်ငံတော်ဝန်ကတခြားမြို့တွေမှာလည်းအလားတူဆန္ဒပြခဲ့ကြပါတယ်။လောလောဆယ်ရပ်ထားတဲ့နျူကလ িয়ার ဓာတ်ပေါင်းပို48ခုတည်းကတချို့ကိုဝန်ကြီးချုပ်ရှင်းဆိုအပ်ပြီးအစိုးရကပြန်လည်လက်ပတ်ဖို့ကြိုးစားနေတာရပ်အောင်နဲ့နျူကလ িয়ার ဆွမ်းရင်အပေါ်အားထားနေတာတွေလျှော့ချမယ်လို့အရင်အစိုးရအာမခံထားတဲ့အတိုင်းကတိတရားလှုပ်သွားမယ်ဆိုပြီးတော့ဆန္ဒပြသူတွေကပြောပါတယ်မလာ7ရက်နေ့မှာဒီအင်အားပြင်းငရင်နဲ့ဂျပန်နိုင်ငံမြောက်ပိုင်းကိုဆူနာမီလိုင်းဒဏ်ကြီးတွေခံခဲ့ရတာ၃နှစ်ပြည့်မှာဖြစ်ပါတယ်ဖူကူရှိမာဓာတ်ပေးဆက်ယုံတဲ့ကနျူကလ িয়ার ဓာတ်ပေါင်းပိုတွေပျက်စီးခဲ့ပြီးတော့ရေဒီယိုတက်တိကျဓာတ်တွေဟာလေထုထဲနဲ့ပင်လယ်ထဲကိုအခုချိန်ထိယိုစိမ့်ထွက်နေပါတယ်ဒီဆက်ယုံကိုလုံခြုံစွာဖြတ်နိုင်ဖို့အတွက်ကအနည်းဆုံးအနှစ်40လောက်အချိန်ပေးရမယ်လို့အင်ဂျင်နီယာတွေကပြောပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံရဲ့မဲဆန္ဒနေပေါင်း689နေမှာဒီတနေ့ကိုကိုယ်စားလှယ်တယောက်သာရှိတာမို့ပြည်သူတွေအတွက်ရွေးချယ်စရာရေးလို့မရှိပေမဲ့နိုင်ငံရဲ့ရုပ်ပြလွှတ်တော်မှာကိုယ်စားလှယ်အသစ်တွေရှိလာဖို့အတွက်မဲဆန္ဒရှင်တွေမဲယုံနေစီကိုတွားရောက်ပြီးတော့ဆန္ဒမဲပေးခဲ့ကြပါလေအသစ်တက်လာတဲ့လူငယ်ကောင်းဆောင်ကင်ဂျွန်အန်ရဲ့လက်အောက်မှာ၅နှစ်အတွင်းပထမဆုံးအကြိမ်ဖြစ်လူလူစီဝဲဝဲကြီးအတွက်ဆန္ဒမဲပေးပွဲတရက်ကိုတနည်းနည်းနေ့မှာမြောက်ကိုရီးယားမှာကျင်းပခဲ့တာဖြစ်ပါလေမြောက်ကိုရီးယားနိုင်ငံရဲ့အခြေခံဥပဒေအရဒီလူလူစီဝဲဝဲကအာဏာအရှိဆုံးလို့ပြောနိုင်ပေမဲ့လက်တွေ့မှာနိုင်ငံရေးအာဏာမဆိုးစလောက်သာရှိပါလေမြောက်ကိုရီးယားကောင်းဆောင်ခင်မြဲဦးလေးဖြစ်တဲ့တခိတခါကဒေါ်အာနာကြီးမားခဲ့တဲ့ဂျန်ဆွန်တက်ကိုဒီဇင်ဘာလတည်းမှာကွန်မြင့်ခံခဲ့ရပြီးနောက်ပိုင်းအာနာအပြောင်းလဲအတွက်အခုရွေးကောက်ပွဲကနေထွက်လာမယ့်အဖြစ်ကိုနိုင်ငံကြီးလေလာသုံးသပ်သူတွေကအနီးကပ်စောင့်ကြည့်နေကြပါလေ
လီဘီယာအစိုးရကလက်နက်ကင်ပြည်သူစစ်အဖွဲ့တွေကိုနိုင်ငံသားဈေးခွက်အတွက်ရင်းနှီးမရောင်းရဘူးလို့တားမြစ်ထားပေမဲ့ပြည်သူစစ်တွေထိန်းချုပ်ထားတဲ့နိုင်ငံအရှေ့ပိုင်းစိတ်ကန်းတစ်ခုကနေပြီးတော့မြောက်ကိုရီးယားအလံလွှင့်ထားတဲ့ရင်းနှီးတင်သင်းမောတွေနဲ့ရင်းနှီးတွေကိုတင်ပို့ဖို့အတွက်စူးစမ်းနေပါတယ်။ဒီအစိုးရရဲ့အမိန့်ကိုမနာခံရင်အဲ့ဒီရင်းနှီးတင်သင်းမောကိုစိတ်ကန်းကထွက်တာနဲ့ဖုံးခွဲပြစ်မယ်လို့လီဘီယာဝန်ကြီးချုပ်အလီစီဒန်းကချိန်ချောက်ခဲ့ပါတယ်။အစိုးရအပေါ်သစ္စာရှိတဲ့အလုပ်သမားတွေကိုဒီလက်နက်ကင်ဆောင်ထားသူတွေကစနေနေ့တုန်းကသင်္ဘောပေါ်ကိုရင်းနှံတွေကိုတင်ခိုင်းခဲ့တာပါဒီလိုမျိုးရင်းနှံတင်ပို့မှုကိုအနှောက်အယှက်မပေးဖို့အတွက်ကိုလည်းပြည်သူ့စစ်အဖွဲ့ပြောခွင့်ရသူကတတိပေးခဲ့ပါတယ်အဲ့ဒီကိစ္စကြောင့်လီဘီယာအစိုးရတပ်တွေစိတ်ကန်းရှိရာဘက်ကိုသွားနေတဲ့လက္ခဏာတွေကိုတော့မတွေ့ရသေးပါဘူးရှင
်အီရန်နိုင်ငံတောင်ပိုင်းမှာအသေးခံဘုံခွဲသမားကလုံခြုံရေးကိန်းနားမှာပောက်ကွဲစီတဲ့ပစ္စည်းအပြည့်တင်ထားတဲ့ဘတ်ကားငယ်ကိုဖောက်ခွဲခဲ့တဲ့အတွက်လူ22ယောက်ထက်မနည်းသေးဆုံးပြီးတော့120ကျော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ကားတော်တော်များများကိုမီးလောင်သွားစေခဲ့တဲ့ပောက်ကွဲမှုမှာရှီယက်မွတ်စလင်တွေလွှမ်းမိုးတဲ့အီရတ်နိုင်ငံဘက်ဒဲမြို့တောင်ဘက်မိုင်60လောက်ကွာမြို့တော်ဟေလန်မှာဒီစနေနေ့ကဖြစ်ခဲ့တာဖြစ်ပါလေ။ဒါဘသူလက်ချက်ဖြစ်တယ်လို့ကရက်တီထုတ်ဖော်ပြောဆိုရင်းလို့တော့မရှိသေးပါဘူး။အခုနှစ်ပိုင်းနေမှာအီရတ်နိုင်ငံမှာအဆိုးဆုံးအကြမ်းဖက်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးအင်ဂျင်စီရီယံမှာဖြစ်တဲ့ပြည်ရင်းစစ်ကြောင့်ဆွန်နီအာရတ်လူနည်းစုကြားပကြေနှက်မှုတွေလည်းကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့ပါလေ။မနေ့ကတနေ့သေးမှရင်တိုက်ခိုက်မှုတွေကြောင့်လူ1400ကျော်သေဆုံးခဲ့ရပါတယ်
အာဖဂန်နစ္စတန်နိုင်ငံကဒုတိယသမ္မတနှစ်ယောက်ထဲကဒီတယောက်ဖြစ်တဲ့ဖက်ဒယ်မာရှယ်မိုဟာမက်ကာဇင်ဖဟင်ဟာအသက်59နှစ်မှာကွယ်လွန်သွားပြီလို့အာဖဂန်အစိုးရပြောခွင့်ရသူကပြောပါတယ်။မစ္စတာဖဟင်ဟာတဘာဝတရားအတိုင်းစနေနေ့ကကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်ရှင်။တရုတ်နိုင်ငံမှာတော့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေတွေကိုတရုတ်အစိုးရကတင်းကျပ်တော့မှာဖြစ်ပြီးတော့ပတ်ဝန်းကျင်ညံ့ညံ့အောင်လုပ်နေတဲ့သူတွေကိုထိခိုက်မှုအတွက်ဒဏ်ငွေရိုက်မယ်လို့တရုတ်ထိပ်တန်းဥပဒေပြုသူတယောက်ကပြောလိုက်ပါတယ်။တရုတ်နိုင်ငံမှာဩဇာညောင်းတဲ့ပေါ်လစ်ဘျူရိုကော်မတီဝင်ဂျန်ဒူဂျန်ကဥပဒေပြုရေးဆိုင်ရာနှစ်ပတ်လည်စည်းဝေးပွဲမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမူဝါဒတစ်ခုကိုတင်ပြခဲ့ပါရယ်အဲ့ဒီထဲမှာသဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးအောင်လုပ်တဲ့စီးပွားရေးသမားတွေအတွက်သူတို့ရဲ့လုပ်ရအတွက်ကိုတာဝန်ရှိတယ်လို့ပြောထားပါရယ်ပြီးခဲ့တဲ့နှစ်တုန်းကဒီပတ်ဝန်းကျင်တန်ရှင်းစိတ်ချရမှုကိုစစ်ဆေးတိုင်းတာခဲ့တာမှာတရုတ်နိုင်ငံတွေကမြို့တွေအားလုံးဟာအစိုးရသတ်မှတ်ထားတဲ့စံချိန်ပြည့်မီခြင်းမရှိတာကိုတွေ့ရှိခဲ့ရပါရယ်ရှင်
ထိတ်တန့်ရောက်တဲ့ရင်တွေကိုမဆုမြတ်မှုနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတပုတ်ကိုတင်ပြပေးပါမယ်ရှင်။ဒီကနေ့ရန်ကုန်မြို့မှာဆွေးနွေးကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးဒီကိုယ်စားလှယ်တွေကြားဆွေးနွေးပွဲပါမှန်နန္ဒာချမ်းကစူးစီးတင်ပြထားပါတယ်ရှင်။
ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ဟာရန်ကုန်မှာရှိတဲ့မြန်မာငြိမ်းချမ်းရေးစင်တာရုံးမှာမတ်လ9ရက်တနင်္ဂနွေနေ့ကတွေ့ဆုံခဲ့ကြပြီးတော့နှစ်ဖက်ရေးဆွဲထားတဲ့မူကြမ်းတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးကြတာပါအထူးသဖြင့်တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲရေးမှာကြန့်ကြာနေရတဲ့မူကြမ်းတွေတဲကတချို့ကိစ္စတွေကိုအမြန်ဆုံးညှိနှိုင်းပြီးစီးနိုင်အောင်လို့အဖွဲ့တစ်ခုဖွဲ့စည်းဖို့သဘောတူဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ MPC တာဝန်ရှိသူတူဦးဖြစ်တဲ့ဦးလာမောင်ရွှေကပြောပါတယ်
။တနင်္ဂနွေလုံးဆိုင်ရပါလေပြစ်ခတ်ရစဲဖို့သဘောတူစာချုပ်ပါလေ Nationwide Cease and Desist ကိုရောက်ဖို့အဲ့အတွက်ကိုဆွေးနွေးမဲ့စာချုပ်ကမူကြမ်းတွေကိုနှစ်ဖက်လုံးကလုပ်ထားတာရှိတယ်။အဲ့တော့သူ့မူကိုယ်မူကျွန်တော်တို့ခြင်ပြီးတော့ဆွေးနွေးနေရတဲ့အနေအထားကတော့နည်းနည်းတော့ပိုတော့ကြာသွားတာမျိုးနှစ်ဖက်ကလည်းဒါသတိပြုမိတယ်။ဒါကြောင့်မို့လို့အဲ့ဒီအစာကျွန်တော်တို့နှစ်ဖက်ကနေကိုးဦးစီပါတဲ့အလုပ်ဖွဲ့တွေတစ်ဖွဲ့ဖွဲ့ပြီးတော့တရား single tax ဖြစ်အောင်လို့လုပ်ဖို့ဆိုတော့ဒီနေ့ကျွန်တော်တို့သဘောတူတယ်ဗျဒါကတော့ဒီနေ့ဆွေးနွေးပွဲရဲ့သဘောတူညီချက်ပါပဲအဲ့ဒါကိုတော့နှစ်ဖက်အောင်တော့မနေ့ကကျွန်တော်ဆွေးနွေးပါမယ
်ဒီကနေ့ဆွေးနွေးပွဲမှာထူးခြားချက်ကဒုတိယရှင်းနေချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကအစ်စ်မြင့်အရာရှိကြီးတွေနဲ့လွှတ်တော်တွေကလွှတ်တော်အမတ်တွေပါပါဝင်လာခဲ့တာပါတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲရေးစာချုပ်အတွက်ပြင်ဆင်နေချိန်မှာအခုလိုပါတဲ့ပါထိုက်တဲ့အပွဲတွေကကိုယ်စလဲတွေပါဝင်တက်ရောက်တဲ့အပေါ် NCCT အနေနဲ့တိုးတက်တဲ့လက္ခဏာတစ်ခုဖြစ်ကြိုဆိုခဲ့ပါတယ်။ဒါအပြင်အခုတွေ့ဆုံမှုဟာဖမ်းမကျင်းပမဲ့နိုင်ငံလုံးဆိုင်ရာပြစ်ခတ်ရစဲရေးဒုတိယကြိမ်ညီလာခံနဲ့ဒီညီလာခံပြည်နေပြည်တော်မှာလက်မှတ်ရေးထိုးမဲ့ပွဲတွေအတွက်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့နှစ်ဖက်စလုံးကပြောဆိုကြပါတယ်။တကယ်တော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားပြီးခဲ့တဲ့နှစ်ကကချင်ပြည်နယ်မြို့ကျင်းနားမြို့မှာကျင်းပခဲ့တဲ့ပထမအကြိမ်ညီလာခံနောက်ပိုင်းကရင်ပြည်နယ်မှာဒုတိယအကြိမ်ညီလာခံကျင်းပနိုင်ဖို့ကိုအကြိမ်ကြိမ်ရွှေ့ဆိုင်နေရတဲ့အပေါ်တော်တော်များများကမေးခွန်းထုတ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါဒါနဲ့ပတ်သက်လို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကတော့အခုလိုကြန့်ကြာမှုဖြစ်နေရတာဟာနိုင်ငံရေးဆွေးနွေးပွဲတွေကြမှာဆွေးနွေးတဲ့တချို့ကိစ္စတွေကိုအပြစ်ခတ်ရစဲရေးအတွက်ရွေးဆွဲထားတဲ့မူကြမ်းတွေထဲမှာထည့်သွင်းထားတာကြောင့်ဒါတွေကိုညှိနှိုင်းနေရတာဖြစ်တယ်လို့အခုလိုရှင်းပြပါတယ်
။ဥပမာဒီနိုင်ငံတော်သမ္မတကတိပေးထားတာကနိုင်ငံတော်ခွဲထွက်ခြင်းနဲ့အချုပ်အခြာအာဏာကိုထိသားမဲ့ကိစ္စလွဲရင်ကျန်တဲ့အချက်တွေကို political dialogue ကြရင်ဆွေးနွေးကြပါလို့လမ်းဖွင့်ပေးတာဖြစ်တဲ့အတွက်တချို့အချက်တွေကိုဒီစာချုပ်ထဲမှာထည့်နေမယ်ဆိုရင်ငြိမ်းချမ်းရေးပေါ်ဆောင်ရေးဘူကော်မတီလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ရွေးသဘောတူတဲ့သဘောမျိုးဆောင်သွားနိုင်တယ်လေဥပမာဒီလူမျိုးရေးနဲ့ဆိုင်တဲ့ဆွေတွေအာမေကိစ္စလိုဟာမျိုးတွေတချို့အချက်တွေကိုတော့ကျွန်တော်တို့ဒီမှာလက်နက်ရေးထိုးခက်မယ်ဆိုတာမျိုးပါပဲဒါမျိုးတွေတော့ဆက်ထည့်နေရမယ်ဒါတွေကိုတော့ political dialogue မှာထည့်ပါဆိုတာမျိုးလည်းလက်ခံဖို့လည်းအရှိရမယ်လို့ရှိပါတ
ယ်။ဒါပေမဲ့လည်းတိုင်းသားလက်နက်ကင်တွေဘက်ကတော့အပြစ်ခတ်ရစဲရေးတပွဲချင်းအလိုက်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေစစ်တပ်ရဲ့အင်အားတိုးချဲ့မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတယ်လို့ NCCT အဖွဲ့ဝင်တဦးလည်းပြေ KNU ကမြို့သားစည်းရုံးရဲ့ဗဟိုကော်မတီဝင်တဦးလည်းဖြစ်တဲ့ဘဒိုစောတာတို့မူကပြောပါရယ
်တို့မှာကချင်းပြောရရင်တို့မှာ concern ကြီးရှိတာကတကယ်တည်းအတိတ်ကတည်းကသူ့ဖွဲ့စည်းရနံပါတ်2ကြီးထိုးကြပြီးတော့နိုင်ငံကြီးကမဆက်ဆန်းနိုင်တဲ့အခြေအနေပေါ်မူတည်တော့နိုင်ငံကြီးကဆက်ဆန်းနိုင်လောက်တဲ့ဆောင်ရွက်တွေတတိယကိုဒီဆက်ရက်သေးစာချုပ်ထဲမှာဖြည့်ထားကြတာပေါ့နော်ဆက်ရက်ဒီနဲ့တိုင်းရိုက်ဆက်ဆက်တာပါလာရှိတယ်လို့တခါလေကြတော့လေဟိုတစ်ဖက်ကနိုင်ငံကြီးချင်းပြွဲကိုသွားနိုင်လောက်တဲ့အမှတ်ကန်ချက်တွေဖောက်အောင်ဖြည့်ထားရတာရှိလို့ဆက်ကြတော့အဲ့ဒီဆင်းရဲတဲ့ final တွေကတော့နည်းနည်းလေးကြာသွားတာဆိုတစ်ဖက်ကလည်းအိုကျွန်တော်တို့ဒီကနေဟိုဆက်ပြီးဆက်ရပြီးဟိုခိုင်မာအောင်ဟိုအထောက်ပြုပြီးတဲ့ဟာဖြစ်တယ်လို့တစ်ဖက်မှာနိုင်ငံချင်းပြွဲတွေအတွက်နဲ့ပေါက်ပတ်ဆက်နေတဲ့ကာကျတော့အဲ့လိုမျိုးကျွန်တော်တို့ဆက်ပြီးဆက်ကြည့်နိုင်နေလို့ဒီဒါတွေကဘယ်လိုတိုင်းလာမှာလဲတကယ်ကောင်းမလားဆိုတဲ့အခြေခံမျိုးကြီးအဲ့လိုဆက်ကြည့်လို့ကျွန်တော်တို့ဆက်ထုတ်ရှင်းလင်းကြပါဦ
းမနေ့ပြန်တနင်္လာနေ့ကျရင်တော့ဒီကနေ့သဘောတူခဲ့ကြတဲ့အချက်တွေကိုဆက်လက်အကောင့်တက်ဖို့ဆွေးနွေးသွားကြမယ်လို့ဆိုပါတယ်ရှင်
ဒါကတော့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီမှုလက်မှတ်ရေးထိုးနိုင်ဖို့ဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာဆွေးနွေးခဲ့ကြတဲ့အကြောင်းကိုမန္တနာချန်စုစည်းတင်ပြခဲ့တာဖြစ်ပါလိမ့်ရှင်။အခုကတော့အပတ်စဉ်ဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံတဝန်းလုံးမှာမတ်လ29ရက်နေ့ကစပြီးဧပြီလ10ရက်နေ့အထိသကောင်စင်းကောက်ယူဖို့လုပ်ငန်းစဉ်အတွက်အစိုးရဝန်ကြီးဌာနတွေအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနောက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပါတွေ့ဆုံညှိနှိုင်းမှုတွေလုပ်ခဲ့ရတယ်လို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကပြောပါတယ်။သကောင်စင်းကောက်ခံမှုမတိုင်ခင်အငင်းပွားနေတဲ့တိုင်းရင်းသားလူမျိုးကိစ္စတွေနဲ့ပတ်သက်လို့တော့ဒါဟာလူမျိုးတိုင်းအုပ်စုတိုင်းအနေနဲ့သူတို့အမည်သူတို့သတ်မှတ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်VOA ရန်ကုန်ရုံးခွဲတာဝန်ခံကုသညုံက UNFPA ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ဂျဲနက်ဂျက်ဆန်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဌာနအဖြစ်တင်ဆက်ပေးလိုက်ပါရရှင
် Mr. Jenek, thanks for your time. Firstly, I would like to
ဟုတ်ကဲ့ခုလိုမျိုးချိန်ပြီးတော့ကျေးဇူးပါပဲပထမဆုံးတော့ဒီသကောင်စင်းကောက်ခံမှုတွေကြောင့်မြန်မာပြည်သူတွေနဲ့မြန်မာနိုင်ငံအတွက်ပေါ်ဘာတွေများအထောက်အကူဖြစ်စေမလဲခင်ဗျ
Well the census can be especially useful for Burma in many countries
မြန်မာနိုင်ငံအတွက်ကသကောင်စင်းကောက်ဖို့အထူးလိုအပ်နေရပါနိုင်ငံတော်တော်များများမှာဆယ်နှစ်တခါနိုင်ငံရဲ့အချက်အလက်တွေကိုပြန်ပြီးတော့စုဆောင်းကောက်ယူဖို့လိုတယ်ဆိုတော့သကောင်စင်းကောက်ခံယူမှုကအတော့အရေးကြီးပါတယ်မြန်မာနိုင်ငံအတွက်ဆိုရင်တော့ဒီတိတိကျကျနဲ့အများလက်ခံယုံကြည်ရလောက်တဲ့အချက်လက်တွေကောက်ခံမှုဆိုတာအခုနှစ်30အတွင်းမှာဒါပထမဦးဆုံးချိန်ဖြစ်ပါလိမ့်မယ်။ဒါဟာပြည်သူတွေအတွက်အကျိုးအများကြီးရှိစေမယ်တကယ့်ကိုကြီးမားတဲ့အောင်မြင်မှုလည်းဖြစ်ပါရဲ့ရှင်။အချက်လက်တွေကိုတော့ချက်ချင်းမရဘဲနဲ့အချိန်တော့ယူရမှာပါ။အချက်လက်တွေကိုသုံးသက်စီစစ်ဖို့တစ်နှစ်လောက်အချိန်ယူရမှာပါ။ကောက်ခံတဲ့အချက်လက်တွေကိုဆွေးနွေးသုံးသက်ပြီးတော့မှအတည်ပြုရမှာပါ။ဒီအချက်လက်တွေဟာမြို့နယ်အစဉ်ပြည်နယ်အစစ်မှာရောပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့မှာပါတိုင်းပြည်ရဲ့အစီအမံကိန်းတွေချမှတ်ဖို့အတွက်အတော်ကြီးကိုအသုံးတည့်ပါလိမ့်မယ်။ပြည်အောင်စုအစိုးရရောဒီပြည်နယ်အစိုးရခေါင်းဆောင်မှုအပိုင်းတွေကနေဒေသခံတွေအတွက်ဘယ်ကိစ္စတွေကိုဦးစားပေးဆောင်ရွက်ရမလဲဆိုတဲ့အစီအမံကိန်းတွေချမှတ်တဲ့နေရာမှာအသုံးတည့်မှာပါ။နောက်ထပ်9နှစ်10နှစ်အထိပညာရေးကျန်းမာရေးစောင့်ရှောက်မှုတွေဆောင်ရွက်ရမယ့်ကိစ္စမှာလည်းအထောက်အကူဖြစ်ပါလိမ့်မယ်။တက္ကသိုလ်နဲ့အထက်တန်းကျောင်းသင်ယူညွှန်းနှင်းတွေရေးဆွဲတဲ့နေရာမှာပညာရှင်တွေအတွက်အထောက်အကူဖြစ်စီမှာပါဒီမှာကလူငယ်တော်တော်များများကျောင်းမပြီးကြဘူးဆိုတာကျွန်မသိထားပါတယ်ဘဝမှာရွေးချယ်ရည်တည်နိုင်မှုသူတို့စိတ်ဝင်စားလာတဲ့နယ်ပယ်မှာလုံနိုင်စွမ်းရည်တွေပြည့်ဝလာစေဖို့အနာဂတ်မှာတိုင်းပြည်ကိုဘာလုပ်ပေးနိုင်မလဲဒါဟာလူငယ်တွေအတွက်ပညာရေးမှာအရေးကြီးပါတယ်ကျန်းမာရေးပိုင်းဆိုရင်လည်းကျန်းမာရေးစောင့်ရှောက်မှုတွေစီမံလုပ်ဆောင်ရမှာဒီအချက်လက်တွေကအသုံးတည့်မှာပါဆင်းရဲတဲ့ပြည်သူတွေအားနည်းတဲ့လူမှုအတိုင်းဝိုင်းတွေအတွက်လည်းအထောက်အကူဖြစ်ပါတယ်ဘယ်နေရာမှာဘလို့အလောက်ကင်မျိုးတွေဖန်တီးပေးမလဲဘယ်နေရာတွေမှာဆက်မှုထွန်းကားနိုင်လဲဘယ်နေရာတွေမှာတိုင်းပြည်အရေးမြစ်ကိုထုတ်ယူသုံးစွဲရင်းနှီးမြှုပ်နှံနိုင်မလဲဒီလိုအစီအစဉ်တွေချမှတ်ဖို့အတွက်အသုံးတည့်မှာပါပြီးတော့အသက်အရွယ်အပိုင်းခြားလိုက်လူဦးရေမတန်မဆွမ်းဖြစ်နေတဲ့လူဦးရေတွေလည်းကောက်ခံနိုင်ပါလိမ့်မယ်။တိုင်းပြည်မှာအသက်အရွယ်အပိုင်းခြားလိုက်လူဦးရေဘလောက်ရှိလဲဆိုတာဟာရေရှည်စီမံကိန်းတွေရေးဆွဲချမှတ်ဖို့အတွက်အရေးကြီးပါတယ်။နောက်ဆုံးပြောရမယ်ဆိုရင်မူဝါဒချမှတ်သူတွေအတွက်ကလည်းလူဦးရေဆိုင်ရာအချက်လက်တွေအရေးကြီးပါတယ်။တကယ်ရှိနေတဲ့လူဦးရေနဲ့တကယ်အချက်လက်တွေပေါ်မှာမူတည်ပြီးတော့စီမံကိန်းတွေဆွဲဖို့အခုအစိုးရရောနောက်လာမယ့်အစိုးရအတွက်ပါအရေးကြီးပါတယ်။
နောက်တစ်ခုကတော့ဒီကုလသမဂ္ဂလူ့ရေရမုံငွေအဖွဲ့အနေနဲ့ဒီလုပ်ငန်းစဉ်မှာဘယ်လိုပါဝင်ဆောင်ရွက်တာပါလဲဒါဆွေးရဘက်ကနေပြီးတော့ကန့်လန့်လာလားခင်ဗျ
This goes back 2 years ago when the Secretary General himself.
Oh, da, lunge, and then nick up, sick, I was here. Do you mind a year, Pim, young and moo, say by dear Nini? Gula the Maga, dream, mujo name, your mother, Mara, Udain, say no, she, mamma, a so young, a gula the Maga, tea season with the water, lemma, you took it away.
A goody go come, the Gonzian Kitsama, blue sink or jetty, blue kakiri, she like me.
There are many challenges. This is a very important time and a very critical time in terms of Myanmar's
development. Aku Kalaga, Nemanang, Pumu, Dredego, Yiji, Ching, Yangibari. Aku Suy, Yiman Tai, Pubin Yangi, Lelos, Sangide, the chain Emma, Nenya Longans in Lelon, Lame and a thousand Ama Suyin, Yuka Bura, Jimba Mawa. Aro, the Gansian Kalkamuna Batalo, the Gago, Shinshilin Pinibo, Yijibari. တကောင်စင်းကောက်ခံမှုဆိုတာဒီစားလုကင်းနဲ့လုပ်ငန်းတစ်ခုပါကိန်းငင်းတဲ့တွေကောက်ခံဆောင်ရွက်ရတဲ့ကိစ္စတစ်ခုပါဒီရတဲ့ချက်လက်တွေဟာတခြားလုပ်ငန်းရှင်တွေကိုအထောက်အကူဖြစ်စေမှာပါဒါမဲ့အဲ့ဒီမှာစိန်ခေါ်ချက်တွေတော့ရှိပါတယ်တကောင်စင်းဟာရွေးကောက်ပွဲနဲ့မဆိုင်ဘူးဆိုတာလူတွေသဘောပေါက်နားလည်ဖို့လိုပါတယ်ဥပမာဆိုရင်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေကောက်ခံစုဆောင်တာမဟု ဟာအတိတ်ကာလကရုံထွက်ပြီးတော့အစိုးရရဲ့ဂုဏ်သိက္ခာကိုပြောင်းလဲဖို့ကြိုးစားနေတဲ့အခုလိုကာလမျိုးဒီတိုင်းပြည်ထဲမှာအပြန်အလှန်ယုံကြည်မှုတည်ဆောက်ပြီးတော့ညီညွတ်မှုရဖို့ကြိုးပမ်းနေတဲ့အခုလိုကာလမျိုးတွေဟာအမတန်အရေးကြီးပါတယ်ဒီတကောင်စီရဲ့အချက်လက်တွေကိုနိုင်ငံတကာစံနှုန်းအတိုင်းတိတိကျကျကောက်ခံရရှိဖို့လည်းအရေးကြီးပါတယ
် anything other than that is happening at the moment in the census up till now
yes အခုဒီ UNFPA ကတော့ဒီလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေပါတယ်အဲ့တော့ဒီလုပ်ငန်းစဉ်ထဲမှာနိုင်ငံတကာရဲ့အခန်းကဏ္ဍကရောဘယ်လိုရှိပါလဲဗျာ
Well, the international community is very important. Obviously, the
နိုင်ငံတကာအခမ်းအနားကအရေးကြီးပါတယ်ရှင်။နိုင်ငံတကာကလည်းဒီလုပ်ငန်းစဉ်ကိုအများကြီးစိတ်ဝင်စားပါတယ်။ကျွန်တော်တို့ UNFPA ကတဆင့်ဒီလုပ်ငန်းစဉ်ကိုထောက်ပံ့ကူညီကြပါတယ်။ဒီကိစ္စကနေပြီးတော့တခြားနယ်ပယ်တွေဖွံ့ဖြိုးတိုးတက်လာဖို့လည်းမျှော်လင့်ထားကြပါတယ်။ကျွန်တော်တို့အကူအညီပေးတဲ့အလှူရှင်တွေကလည်းဒီလုပ်ငန်းစဉ်ဟာအနာဂတ်ဖွံ့ဖြိုးရေးမူဝါဒတွေချမှတ်ဖို့ကိစ္စမှာအတော့ကိုအရေးကြီးတယ်ဆိုတာသိရှိနားလည်ထားကြတော့သူတို့ကျမတို့ကိုလည်းယုံကြည်မှုရှိကြပါတယ်ဒီလုပ်ငန်းစဉ်ဟာအတော်လေးအထူးခြားဖြစ်နိုင်တယ်ဆိုတာဟုတ်ပါတယ်တကယ်ကိုအကဲဆက်တဲ့လုပ်ငန်းမှာဒါမဲ့ဒါကိုမှန်မှန်ကန်ကန်နဲ့ကင်တွေလှုပ်ဆောင်သွားမယ်ဆိုရင်တော့ဒီလိုမျိုးစိန်ခေါ်မှုတွေကိုကြော်လွှားသွားနိုင်မှာပါ
ပြိပခဖြစ်တဲ့နေမီဒီသားတွေမှာအချက်လက်တွေကောက်ခံရရှိဖို့အတွက်ကအခက်အခဲတွေရှိနိုင်လားခင်ဗျာ
Well this is the first time in 30 years so we don't know how it's going to go
ဒါကနှစ်30တွင်မှာပထမဆုံးချိန်ပဲလေဒီတော့ပြင်ဆင်မှုတွေဘယ်လိုလှုပ်ထားလှုပ်ထားဘာတွေဖြစ်လာမလဲဆိုတာကျမတို့မသိနိုင်ပါဘူးအခုဆိုရင်တော့ပြင်ဆင်မှုတွေကနောက်ဆုံးအဆင့်ရောက်နေပါပြီလုပ်ငန်းစဉ်တွေကိုတည်ကြအောင်လို့စစ်စစ်ဆက်ဆက်ပြန်ကြည့်ရပါလိမ့်မယ်လုံရမယ့်အစီအစဉ်အားလုံးစနစ်တကျဖြစ်ရလားဆိုတာပါဒီပြော့အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းရတာလည်းအဆင်ပြေပါတယ်အဲ့ဒီဒေသတွေမှာသကောင်းစင်အောင်မြင်မြင်နဲ့ကောက်နိုင်မှုပူးပေါင်းဆောင်ရွက်ပါမယ်ဆိုတဲ့သဘောတူညီချက်တွေလည်းရထားပါတယ်တကယ်ကိုပြင်ဆင်ဆောင်ရွက်မှုတွေလည်းတွေ့ရပါတယ်အဲ့တော့တကယ်ကိုသဘောတူပြီးတော့ပိုင်းဖြတ်ချက်ရှိရှိနဲ့လုပ်ကြမယ်ဆိုရင်တော့အဲ့ဒီနယ်တွေမှာလည်းအောင်မြင်မှာပါအဲ့ဒီဒေသမျိုးတွေမှာသကောင်ဆင်ကောက်နိုင်မှုကတော်တော်ကိုအရေးကြီးပါတယ်ရှင်1983ခုနှစ်တုန်းကကောက်ခဲ့တဲ့နောက်ဆုံးသကောင်ဆင်ကောက်ယူမှုမှာတော့လူဦးရေ 1.2 သန်းကျော်ကိုအချက်လက်တွေပြည့်ပြည့်စုံစုံမယူနိုင်ခဲ့ပါဘူးဒီတစ်ခေါက်မှာတော့ဒီသကောင်ဆင်ကောက်ခံယူမှုကိုလူတိုင်းပူးပေါင်းပါဝင်မှုအရန်ကိုအရေးကြီးတာပါ
နောက်တစ်ချက်ကတော့ဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တော်များများကပြပကိုတရားဝင်တဲ့ပုံစံရောတရားမဝင်တဲ့ပုံစံနဲ့ပါထွက်ခွာပြီးတော့အလုပ်လုပ်နေကြတာလည်းရှိတော့ဒီကောင်စင်းပြုစုမယ်ဆိုလို့ရှိရင်သူတို့ရဲ့စင်းကိုဘယ်လိုပြုစုနိုင်မလဲခင်ဗျာ
There are two questions and we have to there's often a bit of a confusion and a muddle migrants
နည်းနည်းရှုပ်ထွေးနိုင်တဲ့ကိစ္စရနှစ်ရက်ရှိပါတယ်တခုကတော့ပြည်ရင်းမှာပဲရေတို့အလုပ်ကိုင်တွေအတွက်ပြောင်းရွှေ့နေကြတဲ့သူတွေရှိပါတယ်သကောင်းစင်းကောက်ခံယူမှုမှာတော့လူတွေဟာတရားဝင်နေထိုင်သူတွေလားတရားမဝင်နေထိုင်သူတွေလားဆိုတာကိုမထည့်ထွက်ပါဘူးသကောင်းစင်းကောက်တယ်ဆိုတာဒီနိုင်ငံနဲ့နိမိတ်အတွင်းမှာရှိတဲ့လူအလုံးကိုစီးရင်ကောက်တာပါသူတို့ဟာအခုနေရာမှာယာယီရွှေ့ပြောင်းနေတာလားအမြဲတမ်းလားပဲဆိုတာသိဖို့လိုပါတယ်ဘလို့အလောက်ကင်လုံးနေလဲဆိုတာအပါအဝင်မိကုန်တွေအားလုံးကိုဖြည့်ဆို့နိုင်မှာပါတနေရာကနေပြီးတော့တနေရာကိုဘားကြောင်ပြောင်းသွားလဲဆိုတာကိုသိဖို့ပဲအရေးကြီးပါတယ်တိုင်းပြည်အတွင်းမှာပဲတနေရာကနေပြီးတော့နောက်ထပ်တနေရာကိုပြောင်းရွှေ့သွားကြတာဘားကြောင်လဲဆိုတာကိုအတိအကျသိရှိနားလည်နိုင်မှုလိုရာကြောင့်ပါဘလို့အလောက်ကင်တွေကြောင့်လူတွေဒီလိုမျိုးရွှေ့ပြောင်းလာကြလဲဆိုတာသိဖို့လိုပါတယ်ဒါဟာရွှေ့ပြောင်းနေထိုင်မှုနဲ့ပတ်သက်လို့ Now buying to date an along any drill at Don with Mawa. Now to cook, a cushion made a megonema, Piba or Tatuare to Rikesa. Tinia Mara Madurari Shibare. Through was seeing out at Kama, Mamanang and Emma Venire, and now Zuin in a gout at Bong Nema to wow. See why the Mavi Pipsi, down the Avi Pipsi, Doka the Vipsi, Timigani through Pajang Tatuayales Ramme Wow. The Gaussima Dijana de Cugaro, Piba Yoni the Riha, Belulu Rile, Yedra Balaushiles Ragua. Now through bed time, Jimani Les Rago Mimawa. Piba Yoni, Yamanayana Yedra Balaushiles Ra, Tibugale, Yan Yijivari.
Not a Migo de Cugaro, the Diana Lumune Zuri Kisawa. The Gaussian Kaukamuma, Lumune Zu Ami Tamamuna Patalu, Diana Puetuga, Suem Huri Biosujara Shivare, Kmiani Netau, Blumu, Machep, Bionam Lakman.
Below me, Tamatago, Biorawale.
Uma Suarabia, the Ronja Kisawa. The kind being a name, Manning and Emma, Domimaga, Rohingya, Sura, Lumumi, with the bomb to Java.
Okay, Kotar, I understand that what you mean now is the question on the ethnicity.
She made a Munezu Pietanas route, the Mata Boba Nalevari. Tipiatanane Pate, Munezu Rijama, Dolly, good Dima Muri, she is Raleti Bari. The Chene regulate tomorrow Nale, the Boba Bari. The road so in Jetrigo, Tishi, Nale, Vule, Lubarishe. Tomorrow, let Bowen swing anybody. Tamil, look when you shoot on our teammates, you know, the long ends in a maluri, Bowen, better queen Yavusra, look when you diaba. Go by a celebrigo, miabi to Matisse Jimbu, be your lower piames, Renny Yamale, saying, How can you all rape your go celego, but do gama diama mahobao? Louis, I am a celebrigo, sensing you are a kamale, Luna Mary go tetrima mahobao. Go celebrigo, gau can't hire, go yet the bottom you mumma barene. အများပြည်သူကိုအတိပေးထုတ်ပြန်တာမျိုးမလုပ်ရအောင်ဆိုတာလေလူခွင့်ရေးတည့်ရပါပဲနောက်ထပ်လူခွင့်ရေးတည့်ရကိုပြောမယ်ဆိုရင်လေကိုဟာဘယ်လူမျိုးဘယ်အုပ်စုလဲဆိုတာကိုကိုယ်တိုင်ဆုံးဖြတ်ရွေးချယ်ပြောဆိုပြီးတော့သတ်မှတ်တာမျိုးဖြစ်ပါတယ်ဒါကြောင့်မလို့လူမျိုးစုခေါင်းဆောင်တွေကဒီမေးခွန်းကိုဘယ်လိုဖြေကြမလဲဆိုတာကိုဆွေးနွေးတိုင်မနေပါတယ်အောက်ခြေလူမှုအတိုင်းဝိုင်းစစ်မှာရောတခြားအ တ်စေခြင်းလဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်တတ်မှတ်ရမယ်အခွင့်အရေးရှိပါတယ်
တိုင်းသားကိစ္စတွေပြောရင်တော့ဒီပြဿနာကရန်ဂျာကိစ္စတင်တော့မဟုတ်ပါဘူးတခြားချင်းပြည်နယ်တို့ရှမ်းပြည်နယ်တို့ဒေသတွေမှာလည်းဒီတိုင်းသားမျိုးနွယ်စုအမည်တတ်မှတ်တဲ့ကိစ္စတွေမှာသူတို့မှာပြဿနာတွေရှိတယ်ဆိုပြီးတော့ပြောပါတယ်မြန်မာစုကတတ်မှတ်ထားတာကလူမျိုးနွယ်စုက135မျိုးပါအချို့ကပြောတာကသူတို့ရဲ့မျိုးနွယ်စုကအဲ့ဒီစင်းထဲမှာမပါဘူးတဲ့နောက်ဒီလူမျိုးနွယ်စုကြီးတွေကတော့အဲ့လောက်ဒီကွဲပြားချက်ကိုလက်မခံဘူးဗျဒါကြောင့်မလို့တိုင်းသားမျိုးနွယ်စုချို့ကဒီသံကောင်းစင်းကောက်ခံမှုကိုရွှေ့ဆိုင်းခြင်းနဲ့အစုအနဲ့ညှိနှိုင်းခြင်းတည်းတယ်ဆိုပြီးတော့ပြောတာဆိုတာတွေရှိပါတယ်
Discussions are ongoing with people and as far as we know up till now the government position
has တယ်ပတ်သက်လို့ဆွေးနွေးမှုတွေလုပ်နေပါတယ်ကျမတို့သိသလောက်တော့အစိုးရကလည်းအစီအစဉ်အချိန်စရအတိုင်းပဲဒီသံကောင်းစင်းကောက်ခံမှုဆက်လုပ်သွားဖို့ရှိပါတယ်လူမျိုးနွယ်စု135မျိုးကိုလက်ခံသတ်မှတ်ထားတာနဲ့ပတ်သက်လို့အစိုးရကိုယ်တိုင်ရောဒါမဲ့လက်ရှိရှိပြီးသားလူမျိုးစုသတ်မှတ်မှုဒီစင်းကိုအခြေခံရယူတာဖြစ်ပြီးတော့သတ်မှတ်ခြင်းနဲ့ကိုယ့်လူမျိုးသတ်မှတ်ချက်ကိုတည်ကြာဖြစ်လို့ရတယ်လို့ပြောပါတယ်။ကျမတို့ကဒါပြည်စုံတဲ့စင်းမဟုတ်ဘူးဆိုတာသဘောတူလက်ခံထားပါတယ်။ဒါကိုပြန်ပြီးတော့ဆန်းစစ်ရမယ်ဆိုတာလည်းအစိုးရကအတိမတ်ပြုပါတယ်။ဒါမဲ့လည်းဒီလက်ရှိရှိပြီးသားလူမျိုးနွယ်စုစင်းကိုအခြေခံယူပြီးတော့ဒီလုပ်ငန်းကိုစရတာပါ။ဒါကြောင့်မလို့ကျမတို့အခုကောက်ခံမဲ့သံကောင်းစင်းမေခွန်းတွေထဲမှာလူမျိုးနွယ်စုတတ်မှတ်တဲ့ကုတ်တွေအရမေခွန်းထဲမှာပါတဲ့လူမျိုးနွယ်စုတွေရှိပါလိမ့်မယ်။ဒါပေမဲ့ဒီထဲမှာမပါပေမဲ့သူတို့ကိုယ်တိုင်တတ်မှတ်ခြင်းနဲ့အမျိုးကိုတခြားဆိုတဲ့နေရာမှာဖြစ်ရည်လို့ရပါတယ်။လူတဦးတယောက်ချင်းကိုပဲဖြစ်ဖြစ်လူအုပ်စုလိုက်ပဲဖြစ်ဖြစ်ကုလသမဂ္ဂကပဲဖြစ်ဖြစ်အစိုးရကပဲဖြစ်ဖြစ်ပြီးတော့တခြားအဖွဲ့အစည်းတစ်ခုကပဲဖြစ်ဖြစ်အတင်းကျပ်လုပ်တာမျိုးချိန်ချောက်တာမျိုးခွဲခြားဆက်ဆံတာမျိုးလုပ်လို့မရပါဘူးလူတွေကိုသူတို့ရဲ့ရွေးချယ်မှုအတိုင်းပဲခွင့်ပြုထားပါတယ
်ကုသညုံစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်VOA American အတန်ရဲ့တင်းင်းကနေနေညပိုင်းထုတ်လွှင့်ချက်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းထူမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့ VOA ကိုရေးသားပေးပို့ကြတဲ့တောရရှင်တို့ရဲ့ပေးစာတွေကိုပြန်ချပေးမှာဖြစ်တယ်လို့တည်တချင်းလက်ဆောင်တွေကိုလည်းပေးပို့မှာဖြစ်ပါတယ်။ဒီနောက်မှာထုတ်လွှင့်ပေးမယ့်တက်ကြီးစကားအစီအစဉ်မှာဆိုရင်တော့
ပို့ချုံအောင်ဆိုင်ရဲ့နိုင်ငံရေးလှုပ်ဆောင်ချက်များကိုအကဲဖြတ်ရေးသားကြတဲ့တခြားတာဝန်တွေကိုလည်းရှင်တွဲဖတ်ကြဖို့တင်ကြောင်းအကြံပေးတဲ့အခါအထူးသဖြင့်ပါရေးဆရာကြီးမောင်ထင်ရေးတဲ့ဗမာနိုင်ငံရေးသူခမင်းဆိုတဲ့စာအုပ်နဲ့ဗိုလ်ချုပ်ကျော်စိုး
နိုင်ငံရေးသိပ္ပံပညာမှာထည့်သွင်းလေ့လာသင့်တဲ့စာအုပ်တွေအကြောင်းကိုဆရာမောင်ဆွမ်းရည်ကဒီသတင်းပတ်သက်ကြီးစကားအစီအစဉ်မှာပြောပြပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့မိုက်အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကဘေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့ VOE ကိုစာရေးမိတ်ဆက်လာကြတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးခြင်းပါတယ်ရှင်။မင်္ဂလာပါ VOE စာမရေးဖြစ်တာလည်းတော်တော်ကြာပါပြီတဲ့သတိရလို့စာရေးလိုက်တာပါဆိုတော့သရရှင်ကတော့တော်ဝင် DP2 ဖြစ်ပါတယ်ရှင် VOE အမြဲတမ်းအဆင်ပြေပြီးတော့ကြာရှည်တည်တံ့နိုင်ပါစေဆိုပြီးတော့ဒီသရရှင်ကအဆုတောင်းပေးလာပါတယ် VOE ကိုအခုလိုအားပေးတယ်ဆိုတာသိရလို့ကျေးဇူးတင်ပါတယ်နော်နောက်ထပ်သရရှင်တစ်ယောက်ကတော့နာမည်တော့ရေးမထားပါဘူးစာတူတူလေးပဲရေးတာပါ तू ကဒီ telephone android telephone ကနေပြီးတော့ application နဲ့VOA အစီအစဉ်ကို VOA မြန်မာပိုင်းကနေပြီးတော့မြန်မာလိုတင်ဆက်ထားတာကိုဖတ်ရှုလို့ရလို့ဝမ်းသာပါတယ်ဟုတ်ကဲ့ပါအဲ့လိုမျိုးတယ်လီဖုန်း application တွေကနေပြီးတော့ကျမတို့ VOA ကရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရတဲ့အပြင်ခုနသတော်ရှင်ပြောသလိုပဲဖတ်ရှုလို့လည်းရပါတယ်ပြီးတော့ radio ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းဒီ mobile phone ကနေတစ်ဆင့်နားဆင်လို့ရပါတယ်နော်ဒါနဲ့ VOA ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုသဘောကျလို့ရေးလာတဲ့သောရရှင်တယောက်ကတော့ကယားပြည်နယ်ကသောရရှင်အောင်နိုင်ဦးဖြစ်ပါတယ်။ဒီသောရရှင်ကမချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုသဘောကျလို့ရေးလာတာပါ။ကျွန်တော်လည်းဖြစ်နိုင်ရင်ကမ္ဘာအနှံ့ပြားကိုခြေဆက်ခီးထွက်ချင်ပါတယ်။ဒါပေမဲ့လောလောဆယ်အခြေအနေကတော့မတက်နိုင်ဘူးဖြစ်နေပါတယ်။ဒါကြောင့်မို့မချေးမုံတင်ဆက်ပေးနေတဲ့မချေးမုံရဲ့အင်္ဂလိပ်စာဗီဒီယိုသင်ခန်းစာတွေကိုကြည့်ပြီးတော့ပဲသဘောကျနေရပါတယ်လို့ဒီသောရရှင်ရေးလာပါတယ်ရှင်။သူကားရဲ့မကျင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုအခုထည့်ပို့ပြီးရှေ့ရှေ့လေးထုတ်လွှင့်ပေးပါကျေးဇူးတင်ပါတယ်ခင်ဗျာဆိုပြီးတောင်းဆိုလာပါတယ်ကြရပြည်နယ်ကကိုအောင်နိုင်ဦးရေးလာတာဖြစ်ပါတယ်ရှင်နောက်ပိုင်းသရရှင်ရဲ့ရင်ဖွင့်စာတွေကိုမဖော်ပြပေးခင်အခုအရင်သရရှင်ရေးလာတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဖော်ပြပေးခြင်းပါတယ်ရှင်ကချင်ပြည်နယ်အစိုးရကိုအတိပေးခြင်းမှာဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာကိုအရင်ဦးဆုံးပြောပြပေးခြင်းပါလေကချင်ပြည်နယ်ဆိုင်းတောင်ကဖုံဖုံဥပစင်အရှင်ပဏိတာဆိုတဲ့သောရရှင်စာရေးလာတာဖြစ်ပါလေရှင
် VOA ဝိုင်းတော်သားရီနေကောင်းကြရလားနေကောင်းကြပါစေလို့ဦးစင်ဆုတောင်းပေးလိုက်ပါတယ် VOA ကတဆင့်ကချင်ပြည်နယ်အစိုးရနဲ့တကွမြန်မာနိုင်ငံကိုအုပ်ချုပ်မင်းလုပ်နေတဲ့သမ္မတဦးသိန်းစိန်အစိုးရအားလုံးကိုအတိပေးခြင်းလို့ပါကချင်ပြည်နယ်ဟာမြန်မာအစိုးရအတွက်အထောက်အကူပြုတဲ့ဒေသကြီးတစ်ခုဖြစ်ပါလျက်နဲ့ဘာကြောင့်လမ်းမဆက်သွယ်ရေးတခြားပြည်နယ်တွေလိုမပြုပြင်သေးတာလဲမြန်မာနိုင်ငံအတွက်ဖိုးမဖြတ်နိုင်လို့တဲ့ကြော်စင်းယန္တနာနေမြေဟာလမ်းခီးကလုံးဝသွားလို့မကောင်းတော့ပါဘူးဒီလိုအနေထားမျိုးမှာအစိုးရရဲ့စီးပွားရေးအဓိကကျတဲ့ကချင်ပြည်နယ်နေရာအတော်များများကုန်းလမ်းကားလမ်းရထားလမ်းလုံးဝသွားလို့မကောင်းတော့တာပါအားလုံးဝိုင်းပြီးတော့အာယုံဆိုင်ဦးစားပေးလှုပ်ဆောင်ပေးကြဖို့ကချင်ပြည်နယ်မှာရှိတဲ့ရဟန်းရှင်လူပြည်သူလူထုရဲ့ကိုစား ဦးဇင်းအရှင်ပဏိတာဆိုင်းတောင်ကမြစ်တာရက်ခန့်အကြံပြုတောင်းဆိုလိုက်ပါတယ်
။ဒါကတော့ဒီကချင်ပြည်နယ်ကဆက်သွယ်ရေးလမ်းကြောင်းတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိုးတက်ကောင်းမွန်အောင်လုပ်ပေးဖို့အတွက်ဆိုင်းတောင်ကဦးဇင်းအရှင်ပဏိတာမြစ်တာရက်ခန့်လာတာဖြစ်ပါတယ်ရှင်။မြမပြည်တဲ့လားဆိုပြီးခင်းကြီးလေးရေးလာတဲ့သောရရှင်ရဲ့အစာကိုလည်းဖော်ပြပေးချင်ပါသေးတယ်။တာဝန်ကိုလေးစားတဲ့သူတွေကူညီနိုင်ကြပါစေဆိုပြီးတော့လာရိတ်လေးဆိုတဲ့သောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပုံမှန်လင်းလင်းထုတ်ဖော်ပြောလာတာဖြစ်ပါတယ်
။မြမပြည်တဲ့လားကဘာမှာတော့ဝင်းထယ်လို့လာပါပြီ။နိုင်ငံတကာတွေနဲ့စီးပွားရေးတွေတွဲခင့်မြင်တွေဖလှယ်လို့တကယ်ပဲတိုးတက်လာပြီးတယ်လေ။အမေရိကန်သမ္မတအိုဘားမားတောင်လာတယ်ဆိုတော့မြမပြည်ကပြောစရာမလိုတော့အောင်တိုးတက်လာတော့မယ်လေပြောနေလိုက်ကြတာအမေကျော်ပြီးတွေးတော်လွမ်းလာတော့မဟုတ်ပါဘူးမတက်တာတော့မြင်ရကိုအကူညီတောင်းမျှော်လင့်ချက်တွေရနိုင်ကောင်းမလားလို့ကြိုးစားကြတယ်လို့မြင်မိပါတယ်ဒါပေမဲ့တကယ်လိုအပ်နေတာလေးကိုတော့ကျမမြင်နေမိပါတယ်ကျမတို့မြန်မာနိုင်ငံမှာလူရန်းစားအကုန်လုံးဟာထမင်းစားပြီးကြီးပြင်းလာတယ်လို့ကျမမြင်မိပါတယ်ခင်မိတဲ့နိုင်ငံတော်ကြီးဒီမိုကရေစီလမ်းစဉ်ကြီးစီတွားကြဖို့အတွက်ထမင်းအရင်စားရမယ်လို့ကျမမြင်မိပါတယ်။အဲ့ဒီတော့ထမင်းဆိုတာဘဲကရတယ်လို့အရင်သိတင်ပါတယ်။လေယာမြေတွေရှိနေမှလေသမားတွေပင်ပန်းဆင်းရဲစွာလုတ်ကင်ပြီးမှစဘာဆိုတာကိုရလာတာ။စဘာကနေမှဆန့်ဖြစ်လာတယ်။ဆန်ကနေမှကျမတို့ချက်ပြုတ်လို့ထမင်းရလာတာပါ။ထမင်းတစ်လုတ်အတွက်ခက်ခဲပင်ပန်းစွာရုန်းကန်ပြီးရိုးသားစွာလုတ်ကင်နေတာကိုလှစ်လျူရှုပြီးခင့်မိတဲ့နိုင်ငံတော်စီကိုပဲဥတီနေတာ။တကယ်ရောမှန်လေးရဲ့လားလို့ကျမတွေးမိပါတယ်။လေယာရီနဲ့လောက်ကင်ပြီးမှထမင်းစားနေရတဲ့သူတွေစီကလေရီကိုသိမ်းစိတ်ုံတွေဆောက်ဝင်လုပ်နေတော့စားစရာမရှိတဲ့သူတွေကသူတို့တာဝန်ကိုလုပ်နိုင်ပါမလား။ကျမတို့နိုင်ငံကြီးငြိမ်းချမ်းဖို့တကယ်လိုအပ်နေတာကဆင်းရဲသားလူရန်းစားတွေလိုအပ်နေတဲ့အခက်အခဲလေးတွေကိုအရင်ဆုံးဖြည့်ဆည်းပေးပြီးမှငြိမ်းချမ်းရေးအတွင်းဆောင်တဲ့ဒီမိုကရေစီလမ်းစဉ်ကိုရှောက်လှမ်းဖို့ပါ။ခင်မိတဲ့မြန်မာပြည်ကြီးတိုးတက်လာဖို့အတွက်လုတ်ပေးနေတယ်ဆိုရင်ထမင်းအတွက်လုတ်ပေးနေတဲ့တောင်သူလေသမားတွေအတွက်ထမင်းစားတဲ့အချိန်လေးလောက်ပေးပြီးမြင်သာအောင်တော့ကူညီပေးစေချင်ပါတယ်ရှင်။တာဝန်ကိုလေးစားသူများကူညီနိုင်ကြပါစေရှင်။
သောရရှင်လာရည်လေး VOA ကတစင်သက်ဆိုင်ရာတည်အောင်လို့တောင်းဆိုလာတာဖြစ်ပါတယ်။ဒါကတော့မြန်မာနိုင်ငံတွင်းမှာဖြစ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်နော်။အခုတော့သောရရှင်ကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းထဲမှာနံပါတ်26ချိန်နေတဲ့သတင်းလေးဖြစ်ပါတယ်ရှင်။အစောရောရှာကီရာနဲ့ရီဟာနာတွဲဖက်တည်ဆူထားတဲ့ Can't Remember to Forget You ဆိုတဲ့သချင်းလေးနဲ့ဒီတစ်ပတ်ဖျော်ဖြေပေးဖို့စီစဉ်ထားပါတယ်။ဒီသချင်းကတော့ပြီးခဲ့တဲ့ဇန်နဝါရီလလေကပဲစပြီးထုတ်ဝေဖြန့်ချီတဲ့သချင်းဖြစ်ပါတယ်။နိုင်ငံတော်တော်များများမှလည်းအောင်မြင်မှုအသီးသီးရရှိနေတဲ့သချင်းဖြစ်ပါတယ်ရှင်။ဒီနာမည်ကြီးနှစ်ယောက်ဖြစ်တဲ့ရှာကီရာနဲ့ရီဟာနာတွဲဖက်တည်ဆူထားတဲ့ Can't Remember to Forget You ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။
Yesterday's mistakes, what I'm trying to say is not to forget. You see, only the good, selected memory. You make me feel like
Shakira နဲ့ Rihanna တွဲဖက်တည်ဆူထားတဲ့ Can't Remember to Forget You မင်းကိုမေ့ဖို့သတိမရဘူးဆိုတဲ့သတင်းလေးကိုနားဆင်ခဲ့ကြရတာပါ။သရရှင်နေအချင်းချင်းမြေတားတိလက်ဆောင်ပေးဖို့တဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်နော်။အခုတော့အချိန်ရသလောက်သရရှင်နေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားချင်ပါတယ်ရှင်။မြန်မာနိုင်ငံအစိုးရကိုအကြံပြုတင်ပြခြင်းလို့ရေးလာတဲ့သရရှင်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကအစိုးရရုံတရုံကိုသွားတော့တော်တော်လေးကိုစိတ်ဆင်းရဲစရာကောင်းတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရလို့အခုလိုမျိုးရင်ဖွင့်လာပါတယ်ဆိုပြီးတော့ပြည်သူတို့ဆိုတဲ့သရရှင်ရေးလာပါတယ်ရှင်။
ကျွန်တော်မြောင်ဦးမြို့နယ်ပညာရေးမှုရုံးကိုသွားတော့စည်ရေးစင်ဝန်ထမ်းတယောက်ကအော်ငေါက်ပါတယ်။ရုံးလုပ်ငန်းကိုနားမလည်တဲ့ပြည်သူတယောက်ကိုဒီလိုဟိမ့်ဟောက်တာမျိုးနိုင်ငံတော်အတွက်သားကောင်းရနာတွေကိုမွေးထုတ်ပေးနေတဲ့ပညာရေးဝန်ထမ်းတဦးအနေနဲ့မလုံသင့်ဘူးလို့ထင်ပါတယ်။ပညာရေးဝန်ထမ်းတွေတင်မကပါဘူး။တချို့လာဝကဝန်ထမ်းတွေအုပ်ချုပ်ရေးဝန်ထမ်းတွေလည်းပြည်သူပေါ်ရိုင်းစိုင်းမောက်မာတာတွေနဲ့ဟိမ့်ဟောက်ဆက်ဆံတာတွေလုပ်ပါတယ်။ဒါကြောင့်နိုင်ငံတော်အနေနဲ့ဝန်ထမ်းတွေကိုလုပ်ငန်းပိုင်းအသိပညာတွေမကပဲပြည်သူဆက်ဆံရေးပညာ public relation သင်တန်းတို့တွေရင်ကျေးလိမ္မာသင်တန်းတွေပို့ချသင့်ပါကြောင်းအကြံပြုတင်ပြပါရယ်ခင်ဗျာဒီလိုပြောရလို့လဲအစိုးရဝန်ထမ်းအားလုံးအဲ့ဒီလိုပဲလို့တော့မဆိုလိုပါဘူးတချို့ပြည်သူတွေဘက်ကလည်းရိုင်းဆိုင်တာတွေရှိပါတယ်ဘလို့ပဲဖြစ်ဖြစ်တယောက်ကိုတယောက်လေးစားစိတ်နဲ့ဆက်ဆံကြစေချင်ပါတယ်ခင်ဗျာ
ပြည်သူဘက်ကပဲဖြစ်ဖြစ်အစိုးရဝန်ထမ်းဘက်ကပဲဖြစ်ဖြစ်တဦးကိုတဦးလေးစားစိတ်နဲ့အပြန်လန်ထားရှိဆက်ဆံကြဖို့အကြံပြုချင်ပါတယ်ဆိုပြီးတော့ပြည်သူတူဆိုတဲ့သောရရှင် VOA ကတဆင်ရင်ဖွင့်လာတာဖြစ်ပါတယ်မြန်မာနိုင်ငံကတယ်လီဖုန်းဆက်သွယ်ရေးလိုင်းနေနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးသွားချင်ပါတယ်ဝမ်ရင်းကရေးလာတဲ့သောရရှင်တယောက်ကတော့ဝမ်ရင်းမျိုးရဲ့ GSM တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေကသုံးမရခေါ်မရပြောမရတာကြားပါပြီတဲ့
ဝမ်ရင်းမြို့မှာ GSM တယ်လီဖုန်းလိုင်းမကောင်းတာကြာနေပါပြီ။တာဝန်ရှိသူမေးတော့လဲတနိုင်ငံလုံးဖြစ်နေတာလို့ပြန်ဖြေပါတယ်။တခြားမြို့ကနေဒီတယ်လီဖုန်းနဲ့ပဲပြောကြည့်ခေါ်ကြည့်တော့ဝမ်ရင်းမြို့တဲ့ပိုကောင်းနေတယ်လို့သိရပါတယ်။တတိနားလေသူစုံစမ်းတော့ဝမ်ဒွင်းဆက်သွယ်ရေးအင်ဂျင်နီယာရဲ့တာဝန်ရှိသူဂယူဆိုင်ပေးတဲ့အပေါ်မူတည်တယ်လို့သိရပါတယ်။ဝမ်ဒွင်းမြို့ပေါ်မှာဖုန်းခေါ်ရင်ဝင်သွားတယ်၊ငွေနှုတ်သွားတယ်၊ပြန်ပြုတ်ကြပါတယ်။ထပ်ခေါ်တော့ငွေထပ်ကုန်ရပါတယ်။ခေါ်လို့ရပြန်တော့အတန်လိုင်းက SS ဆိုတဲ့အတန်တာထွက်နေတယ်ဘာပြောလို့ပြောရမှမသိတော့ထက်ခါခေါ်မှတခွန်းစနှခွန်းစနားလေတန်ရောက်ဖမ်းပြီးနားလေပေးရပါတယ်တခါတလေလဲအခိုးတန်ကြီးပါလာပြီးဘာပြောမှမသိဖြစ်နေရပါတယ် GSM တယ်လီဖုန်းလိုင်းမရခင်ကတော့ရကြင်မိပေမဲ့တုံးရတာမကောင်းတော့စိတ်ဆိုးစိတ်ညစ်ရဒေါသထွက်ရတာကြာနေပါပြီဒါကြောင့် GSM တယ်လီဖုန်းနဲ့သက်ဆိုင်သူအနေနဲ့ပြည်သူတွေဝန်တော့ဝန်ပိုးမဖြစ်စေပဲဆက်သွယ်လို့ကောင်းတဲ့ဆက်သွယ်ရေးအဖြစ်မြင်ကျင်နေပါတယ်အင်တာနက်လိုင်းဆိုတာဝမ်းနည်းမြို့မှာအဝိုင်းလေးလည်နေတာကိုခေါ်ပါတယ်လို့စိုးစမပြရလာအောင်ဆိုးလို့နေပါလေ
ဒါကတော့မန္တလေးတိုင်းဒေသကြီးမိထီလာခရိုင်ဝမ်ရွေမျိုးကသောရရှင်တယောက်ကသူတို့မျိုးရဲ့ GSM တယ်လီဖုန်းလိုင်းတွေအခြေအနေနဲ့အင်တာနက်လိုင်းတွေသုံးမရတဲ့အကြောင်းကိုရင်ဖွင့်လာတာဖြစ်ပါတယ်ဒီသောရရှင်ကပြည်သူတွေရဲ့စိတ်ကြည်နူးပြီးတော့ဝန်ဆောင်မှုလျင်မြန်ကောင်းမွန်တဲ့အနေအထားရောက်တော့မှဝန်ဆောင်အခွန်အခပေးရချို့နဲ့ပါတယ်ဆိုပြီးတော့သောရရှင်ရွှေမင်းသားဆိုတဲ့သောရရှင်ရင်ဖွင့်လာပါတယ်အဲ့လိုမျိုး wandering ကသောရရှင်ကဒီသူတို့မျိုးကဒီတယ်လီဖုန်းဆက်သွယ်ရေးတွေညံ့ဖြင်းနဲ့ internet line တွေနှိမ့်တဲ့အကြောင်းကိုရင်းဖွင့်ပြီးရေးသားလာတဲ့အချိန်မှာနောက်ထပ်သောရရှင်တယောက်အဲ့ဒီသောရရှင်တတ်ထင်အောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်ဒီသောရရှင်ကတော့မြန်မာနိုင်ငံကဒီတယ်လီဖုန်းဆက်သွယ်ရေး internet ဆက်သွယ်ရေး line တွေကောင်းဖို့ဆိုရင်စီးလုံးချင်းဒီခွန်အားဆိုတဲ့အတိုင်းအားလုံးစုပေါင်းလှုပ်ဆောင်မှရမှာပါဆိုပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်ကျွန်တော်ကမြန်မာနိုင်ငံရဲ့ဖုန်းနဲ့ internet line အကြောင်းကိုပြောပြချင်ပါတယ်ကျွန်တော်တွေးမိတာလေးတစ်ခုပေါ့ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလူကြီးတန်း60ကျော်ရှိပါတယ်အဲ့ဒီအထက်မှာအရင်တုန်းကတော့လူတိုင်းနီးပါးဖုံးမကင်နိုင်ပါဘူးအခုနောက်ပိုင်း5သိန်းဖုံးနဲ့2သိန်းဖုံးတွေချပေးပြီးတဲ့နောက်မြန်မာနိုင်ငံမှာရှိတဲ့လူကြီးခန့်မှန်းကြီး25သန်းနီးပါးဖုံးကင်နိုင်နေပါပြီအဲ့ဒီမှာကျွန်တော်ဖုံးဘေးတွေကိုတွက်မိတာပါလူတိုင်းလူတိုင်းကတော့တစ်လကိုအနည်းဆုံးဖုံးဘေးကို1000တော့ကုန်ပါတယ်တွက်မယ်ဆိုရင်တစ်လကို NPD ကဖုန်းဘေး1000နဲ့လူပေါင်း25တန်းဆိုတော့ရငွေတန်ပေါင်း2သိန်းခွဲပါအဲ့ဒါအ ਨੇ စုံပါပူပိုးပဲရှိပါတယ်ရောနိုင်စရာမရှိပါဘူးဒီလိုအခြေအနေမှာမြန်မာနိုင်ငံအတွက်ဖုန်းနဲ့အင်တာနက်လိုင်းကိုကောင်းမွန်အောင်ကမ္ဘာအဆင့်မီအောင်လုပ်လို့မရနိုင်ဘူးလားမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့မလုံလောက်ဘူးလားဆက်သွယ်ရေးတွေမဟုတ်ပဲကြံတဲ့နေရာကရတဲ့အခွန်ငွေတွေလည်းအများကြီးရှိပါတယ်အဲ့ဒီအခွန်ငွေတွေဘယ်ရောက်ကုန်ပါသလဲဒါကိုမြန်မာနိုင်ငံမှာရှိတဲ့လူငယ်တိုင်းစဉ်းစားသင့်တယ်တည်သင့်တယ်လို့ထင်ပါတယ်ဖုန်းလိုင်းမကောင်းဘူးအင်တာနက်လိုင်းမကောင်းဘူးလို့ထိုင်ကြီးနေုံနဲ့တော့ကောင်းလာမှာမဟုတ်ပါဘူးစီလုံးချင်းဒီခွန်အားဆိုတဲ့အတိုင်း လူတိုင်းစုပေါင်းဝိုင်းဝန်းလှုပ်ဆောင်ရမှာဖြစ်ပါတယ်
ဒါကတော့တယ်လီဖုန်းနဲ့အင်တာနက်သုံးသူတွေပို့ပို့ပြီးများပြားလာနေတဲ့မြန်မာနိုင်ငံမှာဆက်သွယ်ရေးဝန်ဆောင်မှုအခြေအနေတိုးတက်မလာပါဘူးဆိုပြီးတော့ဒီသောရရှင်ကထောက်ပြပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပေးလာတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်။သောရရှင်ရဲ့အချင်းချင်းမေတ္တာတည်းလက်ဆောင်ပေးဖို့တဲ့အစားလေးတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်ရှင်။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်အခုတေးတောင်းလာတဲ့သောရရှင်တွေကတေးတောင်းလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြကြမှာနေ view ကိုအမြဲတမ်းနားထောင်လေးရှိပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ခုခရန်လေးဆိုတဲ့သောရရှင်မှာသူကရမတူတာလေးတွေအစီအစဉ်ကိုအရင်တုန်းကကြိုက်ခဲ့ပါတယ်တဲ့ဒီအစီအစဉ်ကိုနားထောင်ရင်းနဲ့ပဲ VOE ရဲ့ပရိသတ်ဖြစ်ခဲ့ပါတယ်တဲ့ချင်းနိုင်ရင်တော့အစီအစဉ်ဟောင်းလေးတွေပြန်လွှင့်ပေးစီခြင်းပါတယ်ဆိုပြီးရေးလာပါတယ်အခုချိန်မှာ VOE ရဲ့တခြားအစီအစဉ်တွေလည်းကြိုက်ပါတယ်တဲ့ VOE ကိုအရင်ကတည်းကစာပို့နေတာဒါပေမဲ့လည်းအင်တာနက်နဲ့အလံဝေးလို့စာမပို့ဖြစ်ပါဘူးတဲ့VOE ရန်ကုန်ရုံးဝယ်ရှိရင်လည်း VOE ရုံးရဲ့လိပ်စာတွေဖုန်းနံပါတ်တွေသိခြင်းပါတယ်ဒီသောရရှင်တချင်းတောင်းလာတာကတော့ KM မြေကအစာလုံးတောင်ရွာသူရွာသားတငယ်ချင်းတွေနားဆင်ဖို့ပါတဲ့သူ့ဟိတ်တဲ့ရဲ့ကျယ်ရီစုံတဲ့ညထုတ်လွှင့်ပေးပါဆိုပြီးတော့ဒီခုခရမ်းလေးဆိုတဲ့သောရရှင်မြစ်တာတေးလက်ဆောင်ပေးပို့လာပါတယ်ရှင်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့သူ့ဟိတ်တဲ့တီဆိုတဲ့ကျယ်ရီစုံတဲ့ညဆိုတဲ့တချင်းကိုထုတ်လွှင့်ပေးစီပါတယ်ရှင်ဒီတောင်းတဲ့သောရရှင်ရောတစ်ချစ် VOE သောရရှင်နဲ့အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်เนา
ะ Cherry song ne nya ko aim me le Cherry song ne nya hwa myo lin chin ye Yin ko na net to sitar at the chin lue le Yin lue kwe twa aw so ne aw me Cherry song ne nya awe ain go lan de Cherry song ne nya khi mai lue cha se Then your so oh me not in so the young day to you know in your mind is it ain't done to me me a piece on a aim a sheer in
တင်သီဆိုထားတဲ့ Cherry စုံနေညာဆိုတဲ့တခြင်းလေးကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းကြရင်ညာပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါလေရှင်။ VOE ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
Not in the old town, dear no in your mind is
အေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကိုလည်းစာရေးသားဆက်သွယ်ကြပါအောင်ရှင်။အခုကတော့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးဖို့ပါ။ခုသတင်းပတ်တက်ကြီးစကားအစီအစဉ်မှာနိုင်ငံရေးသိပ္ပံအဖြစ်ဖတ်သင့်တဲ့စာပေတွေအကြောင်းဆရာဦးစွမ်းကြီးကတင်ပြထားပါတယ်ရှင်။
မိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောချင်တာကတော့နိုင်ငံရေးသိပ္ပံအကြောင်းပဲဖြစ်ပါတယ်ရင်းတစ်ခါပြောတော့ငါဘုချုပ်အောင်ဆန်းရဲ့မိန်ကွန်းမောင်ချုပ်ပါပေဝိမန်တုတ်စာအုပ်ကိုနိုင်ငံရေးသိပ္ပံကျမ်းတစ်စုအဖြစ်လေ့လာတင်ကြောင်းအဆိုပြုခဲ့ပါတယ်နယူးယောက်မှာကျင်းပတဲ့ဘုချုပ်အောင်ဆန်းရာပြည့်အကျိုးပွဲမှာပရိသတ်ကိုစကားပြောခွင့်ရတော့လေဘုချုပ်အောင်ဆန်းရဲ့ထုတ်ပတ်တည်နဲ့ဘုချုပ်အောင်ဆန်းရဲ့မိန်ကွန်းမောင်ချုပ်ကိုဒီနေ့လူငယ်များလေ့လာကြဖို့တိုက်တွန်းခဲ့ပါတယ်ဒါရီအပြင်ဘိုချိုးအောင်ဆိုင်ရဲ့နိုင်ငံရေးလှုပ်ဆောင်ချက်များကိုအကဲဖြတ်ရေးသားကြတဲ့တခြားတာဝန်တွေကိုလည်းရှင်တွဲဖတ်ကြဖို့တင်ကြောင်းအကြံပေးတဲ့အခါအထူးသဖြင့်ပါရေးဆရာကြီးမောင်ထင်ရေးတဲ့ဗမာနိုင်ငံရေးသူခမင်းဆိုတဲ့စာအုပ်နဲ့ဘိုချိုးကျော်စောရေးတဲ့ဘိုချိုးအောင်ဆိုင်အကြောင်းသုံးသောင်းချက်ဂုဏ်ပြုစာရန်ဆောင်မမင်းကွန်းများစသည်တို့ကိုလည်းလေ့လာတင်ကြောင်းဖြစ်ဆက်ပြောခဲ့ပါတယ်ဒီနေ့ဗမာနိုင်ငံအစိုးရဟာကိုနေဝင်အစိုးရလက်ထက်ကလိုစာအုပ်ထုတ်ရေးကိစ္စမှာတင်းတင်းကြပ်ကြပ်ပြစ်ဆို့မထားပဲနိုင်ငံရေးစာအုပ်တွေကိုတောင်းလွတ်လွတ်လပ်လပ်ထုတ်ရေးခွင့်ပေးထားပါတယ်ဒီအတွက်ကျေးဇူးတင်ရမှာပါလွတ်လပ်ရေးဖခင်တမတော်ဖခင်လို့ပြည်သူကအမြဲအလေးပြုပြောဆိုနေရတဲ့ပိုချိုးအောင်ဆန်းရဲ့အထုပ်ပတ်တိစာအုပ်ကိုတောင်းထုတ်ရေးခွင့်ပိတ်ပင်ခဲ့ပြီးပိုချိုးအောင်ဆန်းဓာတ်ပုံကိုရုံးနေကြောင်းနေမှာထုတ်ချထားခဲ့ရတဲ့ကာလတစ်ခုဝန်းနေဝယ်ရှိခဲ့ပူပါတယ်ပိုချိုးအောင်ဆန်းရဲ့အရင်းအဆုံးဖြစ်တဲ့ပေါ်လေရဘူကျော်စောတို့အထုပ်ပတ်တိစာအုပ်တွေကိုလည်းထုတ်ဝေဖို့မဆိုထားနဲ့လေးတန်းတောင်းကြဲကြဲဟလို့မရခဲ့ပါဘူးခုခါဝန်ကြီးချုပ်ဟောင်းဦးနုဝန်ကြီးချုပ်ဟောင်းကြာကြီးဘတ်ဆွေတို့ရေးတဲ့စာအုပ်များကိုပါထုတ်ဝေခွင့်ပြုထားတာကိုတွေ့ရလို့ဝန်တာရပါတယ်ဘူချိုးအောင်ဆန်းရာပြည့်အကျိုးဟောပြောဝဲမှာမပြောကောင်းလို့မပြောခဲ့ရပါမယ်ဘူချိုးအောင်ဆန်းရဲ့အထုပ်ပတ်တိစာအုပ်ဖတ်ဖို့ရလူလက်ညှိုးထောင်းလို့ပြောလိုက်ချင်းကြောင်းစကားတစ်ခုကိုတော့ကျွန်တော်ထည့်ပြောပြခဲ့ပါတယ်ကျွန်တော်ကကျောင်းဆရာလူတော်ဆိုတော့ဆရာတပည့်တွေကိုမေးတယ်လို့မေးလိုက်ချင်တာပါမေးချင်တယ်လို့သာပြောခဲ့ပြီးမမေးခဲ့ပါဘူးတကယ်တော့အစိုးရကကလေးဘတ်လူငယ်ဘတ်လူကြီးဘတ်စသဖြင့်ပိုချိုးအောင်ဆန်းအထုပ်ပတ်တိအထူးအပါအလွယ်အခက်စတဲ့စာအုပ်အမျိုးမျိုးတွေပြုစုထုတ်ဝေပေးရမှာပါခုတလောရေးခွင့်မီကြက်ကချော်ရေးသားထုတ်ဝေကြတာမျိုးတွေတွေ့ရပြန်တော့လေမိရှုပ်ပြချင်းမိပါလေသာဘေဝိမံလို့စာအုပ်မျိုးကပါရေးဆရာကြီးတွေကိုချင်းကပ်ပြီးထုတ်ရမှာပါကျွန်တော်တို့ငငယ်တုန်းကသာပေဗိမံလူမှုဆက်ဆွဲစာစဉ်ကိုတရိယာမိပါတယ်အထူးပြောချင်တာကတော့ပိုချိုးကျော်စောရဲ့စာအုပ်တွေကိုလည်းနိုင်ငံရေးသိပ္ပံကျမ်းများအဖြစ်ဆက်လက်ဖတ်ရှုတင်ကြောင်းတိုက်တွန်းလိုပါတယ်ခုတလောပိုချိုးကျော်စောရဲ့မိငွန်းမောင်ချုပ်တွေဆောက်မဘောင်ချုပ်တွေအမျိုးမျိုးထုတ်ဝေထားတာတွေ့ရပါတယ်သမိုင်းဘုဟုတ္တနိုင်ငံရေးဘုဟုတ္တပန်တိုက်ကြီးတွေပါဖတ်ရှုလေ့လာကြသိခင်ပါတယ်ကျွန်တော်မောင်စွမ်းကြီးပါခင်ဗျာ
ဆရာမောင်စွမ်းကြီးပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်လာမယ့်အင်ကာနီည9နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုလည်းသောရရှင်များနဲ့မိတ်ဆက်ပေးပါရစေ
တော်ရရှိမြတ်မြာမြန်မာနိုင်ငံကထိတ်တန်းစီးပွားရေးကုမ္ပဏီကြီးတွေမှာပွင့်လင်းမြင်သာမှုရှိပြီးအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဖို့နဲ့အဲ့လိုထုတ်ပြန်ခြင်းမရှိတဲ့ကုမ္ပဏီတွေကိုနာမည်ပြတ်စည်းင်းသွင်းတာတွေလုပ်နိုင်မဲ့အစီအစဉ်တစ်ခုမြန်မာနိုင်ငံထဲမှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်အခုချိန်ထိသူတို့ရဲ့လုပ်ငန်းတွေကိုရှိုးရှိုးဝဲဝဲလှုပ်ဆောင်လာတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကဒီစီဇန်ကိုလက်ခံနိုင်ပါမလားနိုင်ငံခြားကလာရောက်ယင်းဤမြို့နယ်သူတွေအတွက်အခုလိုပွင့်လင်းမြင်သာမှုကရေးပါတဲ့အခန်းကဏ္ဍမှာရှိနေတဲ့အတွက်အာဏာပိုင်တွေဘက်ကရောအလားတူလှုပ်ဆောင်ချက်တွေကိုပံ့ပိုးကူညီသင့်ပါသလားဆိုတဲ့သောရရှင်ရဲ့အမြင်ကို အခုလာမဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာ။ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-555နဲ့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဒါရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ကတော့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါနေ့ည9:00ဒါရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလိုကြတယ်ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်1-239-382-555လေးကိုဆက်သွယ်နိုင်ကြသလိုကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းထိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးမှာပါရှင
်။ယူကရိန်းနိုင်ငံရဲ့ပိုင်နက်ကိုတလက်မမအဆုံးရှုံးမခံနိုင်ဘူးလို့ဒီဝန်ကြီးချုပ်အာဆန်နီယာဆန်ညုကဒီကနေ့ KF မြို့တော်မှာပြောလိုက်ပါတယ်။ခရိုင်းမီးယားဒေသကပြဿနာတွေနဲ့ပတ်သက်လို့ဒီအစ်စ်မြင့်ဆွေးနွေးဖို့အတွက်ကိုလည်းဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းကျရဲ့အမေရိကန်ကိုသွားမယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းမှာနိုင်ငံရေးအပြောင်းလဲတွေဖြစ်စေခဲ့တဲ့ဆန္ဒပြပွဲတွေကိုဦးဆောင်သူတစ်ယောက်ဖြစ်တဲ့ဖာဒလီကလစ်ကိုကလည်းယူကရိန်းရဲ့ပိုင်နက်ကိုကာကွယ်သွားမယ်လို့ပြောကြားခဲ့ပါတယ်။အချိန်ထဲမှာပဲကိုပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသအပေါ်ရုရှားတပ်တွေရဲ့ထိန်းချုပ်မှုတွေလည်းပိုပြီးတော့လုပ်နေပါတယ်။ပြန်တန်းနေစဉ်မှာအဆက်အသွယ်ပြတ်ပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းပေါ်ပါသွားတဲ့ဒီခိုးထားတဲ့ passport ဒါမှမဟုတ်ရင်လည်းမတင်ငါးဝဲဆားရွက်စားတဲ့အတုတွေကင်ဆောင်ခဲ့ကြသူ၄ယောက်ဟာဘယ်သူတွေလဲဆိုတာကိုသိရဖို့အတွက် American ဘဟုစုံစမ်းစစ်ဆေးရေး Bureau FBI အပါအဝင်နိုင်ငံတကာစုံစမ်းရေးအဖွဲ့တွေနဲ့မလေးရှားထောက်လှမ်းရေး agency တွေပူးပေါင်းပြီးတော့စုံစမ်းစစ်ဆေးနေတယ်လို့မလေးရှားတပ်ယူပို့ဆောင်ရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ Kuala Lumpur မြို့ကနေပြီးတော့ Beijing မြို့စီကိုသွားတဲ့လေယာဉ်ရေဒါပေါ်ကနေပြီးပျောက်မသွားခင်မှာလေယာဉ်ဟာနောက်ကျောင်းပြန်ကွေ့ခဲ့ပုံရတယ်လို့ Regner Signal တွေကညွှန်ပြနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရှားဖွေကယ်ဆယ်ရေးအဖွဲ့တွေကလည်းနေရာချက်ရှားဖွေနေကြပြီးတော့အခုချိန်ထိတော့လေယာဉ်ပြန်ကိုရောလေယာဉ်ပြတ်အပိုင်းအစတစ်စုံတစ်ခုကိုမှရှားဖွေမတွေ့သေးပါဘူးရှင်။လင်ပြားအစိုးရကဒီလက်နက်ကင်ပြည်သူ့စစ်အဖွဲ့တွေကိုနိုင်ငံခြားဈေးခွက်အတွက်ရင်းနှံမရောရဘူးလို့တားမြစ်ထားတဲ့ကြားကပဲပြည်သူစစ်တွေထိန်းချုပ်ထားတဲ့နိုင်ငံအရှေ့ပိုင်းစိတ်ကန်းတစ်ခုကနေပြီးတော့မြောက်ကိုရီးယားအလံလွှင့်ထားတဲ့ရေနံတင်သင်္ဘောနဲ့ရေနံတွေကိုတင်ပို့ဖို့အတွက်စ조사နေပါတယ်။ဂျပန်မှာတော့ဒီငရင်ကြီးနဲ့ဆိုလာမီကြောင့်ဖူကူရှိမာနျူကလ িয়ার ဆက်ယုံထိခိုက်ပျက်စီးခဲ့တာ၃နှစ်ပြည့်ကနေမှပဲနျူကလ িয়ার ဆွမ်းအင်ထုတ်လုပ်မှုကိုအဆုံးသတ်ဖို့အတွက်ထောင်ထဲရှိပြီးတော့ဆန္ဒပြတောင်းဆိုနေကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်နန္ဒာချမ်းဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ဝက်ကနာရောဘတ်စ်ဖြစ်ပါတယ်။ VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/32/39တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.